လုံသမားတွေအတွက်အနည်းဆုံးအခကျင်းဝင်သတ်မှတ်ရေးဆိုင်ရာအမျိုးသားကော်မတီကဇန်နဝါရီလ2ရက်နေ့ကထုတ်ပြန်တဲ့အဆိုပြုချက်အရအနည်းဆုံးအခကျင်းဝင်ထုတ်ပြန်ချက်အရဆိုလို့ရှိရင်အနည်းဆုံးလုံခငွေကို4000ရှယ်အဖြစ်သတ်မှတ်ဖို့ရှိနေပါတယ်။ဒါပေမဲ့ဒီအဆိုပြုချက်ကိုအလုံသမားအဖွဲ့အစည်းတွေဘက်ကတော့လက်မခံတာကြောင့်ဒီသတ်မှတ်ချက်ကိုကန့်ကွက်သွားဖို့ရှိနေပါတယ်။ဒီအဆိုပြုချက်ကိုကန့်ကွက်လို့သူဖြည့်ဆွက်လို့သူတွေအနေနဲ့နှစ်ပတ်အတွင်းအကြောင်းကြားစာပို့ရမယ်လို့လည်းလုံခလာစာသတ်မှတ်ရေးအမျိုးသားကော်မတီကကြေညာထားပါတယ်။ပြည်စုံကတော့ထိုင်းချေဆိုင်ဖီရီမြန်မာပိုင်းတင်တောက်မေးမာကတင်ပြပို့ထားပါတယ်
။နေပြီးတော့အလုံသမားနဲ့လူဝင်မှုကြီးကြပ်ရေးဝန်ကြီးဌာနမှပြုလုပ်ခဲ့တဲ့အမျိုးသားအဆင့်ကော်မတီအစည်းအဝေးမှာအ ਨੇ စုံအခကျင်းဝင်သတ်မှတ်ရေးအမျိုးသားကော်မတီကနေမြန်မာနိုင်ငံကအလုပ်သမားတွေအတွက်အနှိမ့်ဆုံးလုံအားကလာစာတရက်ကိုလက်ရှိ3600ကနေ4800ကျပ်အဖြစ်ဒီဇင်ဘာလ29ရက်နေ့ညပိုင်းမှာသတ်မှတ်အဆိုပြုခဲ့ပြီးတဲ့နောက်မှာတော့ဇန်နဝါရီလ2ရက်နေ့ကထုတ်ပြန်ခဲ့တဲ့ထုတ်ပြန်ချက်အရဒီအဆိုကိုကန့်ကွက်လူတွေအနေနဲ့နှစ်ပတ်အတွင်းကန့်ကွက်လာတင်နိုင်တယ်လို့ဆိုထားတာပါဒီအတွက်အ ਨੇ စုံအခကျင်းဝင်တဲ့အလုပ်သမားရေးဆိုင်ရာပူးပေါင်းဆောင်ရွက်ရေးကော်မတီအဖွဲ့ဝင်လည်းဖြစ်Future Life Center ရဲ့ Director လည်းဖြစ်တဲ့မတ်တက်အောင်ကတော့အလုပ်သမားအဖွဲ့အစည်းတွေနဲ့ကန့်ကွက်မှုတွေလုပ်သွားမယ်လို့ဆိုပါတယ
်။အဓိကကတော့ကျမတို့ကန့်ကွက်မှုတွေကတော့ရှိလာနိုင်တယ်။ပြီးတဲ့အခါကျတော့ကျမတို့ဒီအလုပ်သမားသူတွေကဒီ5600ခန့်မနေရရှိဖို့အတွက်ကတော့ထပ်ပြီးတော့ပေါ့နော်သူတို့တွေရဲ့ဒီလှုပ်ရှားမှုတွေအများကြီးလည်းပေါ်ပေါက်လာနိုင်တယ်လို့ကျမအနေနဲ့မြင်ပါတယ်။ကျမတို့အလုပ်သမားသူတွေအနေနဲ့တော့လက်ခံနိုင်တဲ့အခြေအနေကတော့မရှိဘူးရှင်။ဘာကြောင့်လဲဆိုရဲခါကျတော့ကျမတို့ဒီအလုပ်သမားသူတွေကကျမတို့တောင်းဆိုနေတဲ့ဒီ5600ခန့်မနေတော့အနည်းဆုံးခက်ချင်းမှုဆိုတဲ့နေရာမှာတကယ်ကိုကျမတို့အလုပ်သမားသူကလိုအပ်ချက်ကိုတောင်းဆိုနေခြင်းဖြစ်တယ်ပေါ့နော်။ကျမတို့လိုချင်လို့တောင်းနေတာမျိုးမဟုတ်ဘဲနဲ့တကယ်ကိုသူတို့ရဲ့တနစ်တာဖြတ်တန်းဖို့အတွက်အလုပ်ချိန်၈နာရီအလုပ်လုပ်လို့ရှိရင်သူတို့ရဲ့လုပ်အားကဒီအနည်းဆုံး5600အထက်မနေရရှိမှသာလေအသက်ရှင်ရပ်တည်ကိုရမယ်ဆိုတာကိုလည်းပဲကျမတို့ဒါစက်ချက်ပြီးတော့ပေါ့နော်ဒီဖြတ်တန်းနေမှာလည်းပါရှိပြီးပါပြီ CPUM မှထုတ်တဲ့ဖြတ်တန်းမှာဆိုရင်တော့မှဒါ6600ပေါ့နော်ကျမတို့ဒီတန်တဲ့အဖွဲ့ချုပ်ဒီမှာလည်းဖြတ်တန်းတွေကောက်ထားတာလည်းပဲအနည်းဆုံး5600ထက်တော့ရော့တာဟာတစ်ခုမှမရှိဘူးပေါ့နော်ဖြတ်တန်းကောက်ယူချက်ဒီမှာလည်းပဲ
အမျိုးသားလွတ်တော်အလုပ်သမားရေးရာကော်မတီဥက္ကဋ္ဌကိုကျော်ထွေးကတော့မကြသေးခင်ဒီဇင်ဘာလ23ရက်နေ့ကလုပ်ခဲ့တဲ့အ ਨੇ စုံအခကျင်းဝင်သတ်မှတ်ရေးကော်မတီဝင်တွေနဲ့အလုပ်သမားအဖွဲ့အစည်းတွေအလုပ်ရှင်တွေ ILO စတဲ့အလုပ်သမားရေးဆိုင်ရာအဖွဲ့အစည်းတွေပါဝင်တဲ့ဆွေးနွေးပွဲမှာတော့အလုပ်သမားတွေဘက်ကတနေ့ကို5600ကနေ6600အထိတောင်းဆိုတာတွေရှိခဲ့ကြအောင်အလုပ်ရှင်တွေဘက်ကလည်း4000ကနေ4200လောက်ထိပေးနိုင်တယ်လို့ပဲဆွေးနွေးထားတာတွေရှိခဲ့ကြအောင်ပြောပြခဲ့ပါတယ်။ဒါပေမဲ့လုံသမားတွေတောင်းဆိုနေတဲ့အ ਨੇ စုံလုံအားက5600ဆိုတာကတော့လက်ရှိကုန်စည်နှုန်းအရလိုအပ်ချက်တွေရှိနိုင်တယ်လို့အားလုံးပူးပေါင်းလှုပ်ဆောင်မှကောင်းမွန်တဲ့အဖြေထွက်နိုင်တယ်ဆိုပြီးပြောသွားပါတယ်။
လက်ရှိကုန်စည်နှုန်းတွေရဲ့နောက်သူရဲ့ဟို living cost ဆိုတော့နော်ဒီတန်းမှုကုန်ရစိတ်တွေရတော့အဲ့လောက်တော့ဟိုလိုအပ်ပါပဲလေ။နောက်တကယ်ဟိုတိုင်းပြည်ရဲ့အခြားအခြေအနေပေါ့လုပ်ငန်းရှင်တွေဘက်ကဟိုပေးနိုင်တာတွေပေါ်မူတည်ရင်တော့လုပ်ရှင်တွေဘက်ကလည်းဟိုတက်ဆောင်ပါပေါ့နော်။မလုံလောက်ပြီမဲ့လည်းလုပ်ရှင်တွေကတစ်ဖက်အကျိုးရှိရပေါ်မူတည်ပြီးဆုံးဖြတ်တာမျိုးပဲဖြစ်ပါလေ။ဟိုကမားတွေလုံမန်းတော့တော့မဟုတ်သေးပြီမဲ့လည်းနောက်တိတဲ့ဖို့ကောင်းတဲ့အဖြေရတော့ဟိုဖက်ဖက်ကနေဟိုအားလုံးပေါင်းလုံးပါပဲရပါမယ်။
ဥပဒေနဲ့ထုတ်ပြန်ချက်၊ကွဲလွဲချက်တွေရှိနေတယ်လို့လည်းမတ်သက်အောင်ကတော့အခုလိုပြောသွားပါတယ်
။ဒီနှစ်ပတ်အတွင်းမှာပေါ့နော်။ပြန်ပြီးတော့ဒီကန့်ကွက်လေကကန့်ကွက်နိုင်ရန်အတွက်ထုတ်ပြန်ပြီးတော့ရတတ်တဲ့နှစ်ပတ်အတွင်းမှာသူကဒီကန့်ကွက်ဖို့အတွက်ကိုသူကပို့ပေးရမယ်လို့ပြောထားတယ်။ပေးပို့ရမယ်လို့ပြောထားတယ်ပေါ့နော်။နှစ်ပတ်အတွင်းဆိုတော့ဒါဆိုလို့ရှိရင်ကျမတို့ဒီဟာနဲ့ပတ်သက်ပြီးကျမကတော့ပြောချင်တာကတော့ဥပဒေမှာကအနည်းဆုံးရပေါင်း60အချိန်ပေးထားတယ်။ဒါပေမဲ့အမိတော်ညာသာပြန်ထွက်လာတဲ့အခါကြတော့ကျမတို့ဒီနှစ်ပတ်အတွင်းလို့ဖြစ်သွားတယ်ပေါ့နော်ဒါဒီဟိုကျမတို့ဒီဥပဒေနဲ့ဒီအမိတ်တော်ညာသာနဲ့ကွဲလွဲချက်လို့ကျမအနေနဲ့မြင်ပါတယ
်အင်ဒီနာချင်းထိုင်းနိုင်ငံမှာတော့တနစ်လုံအားကကိုမြန်မာကျပ်ငွေ10,000ကျော်လောက်ရနေချိန်မှာမြန်မာနိုင်ငံရဲ့အ ਨੇ စုံလုံအားကငွေတတ်မှတ်ချက်ကနှဲပါနေသေးတဲ့အတွက်ကုန်စည်နှုန်းကြီးမြင့်မှုဝင်ငွေထုတ်ငွေမများတမှုတွေကြောင့်အင်ဒီနာချင်းထိုင်းနိုင်ငံမှာအလုရှာဖို့အတွက်မြန်မာလူသမားတွေကတော့ထွက်ခွာနေကြဆဲဖြစ်ပါတယ်